မကြာခင်ကျင်းပတော့မယ့်2015ရွေးကောက်ပွဲမှာလက်ရှိပြီးသူ့လွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ရခိုင်ပြည်နယ်ဘူးတီးတောင်မြို့နယ်ပြီးသူ့လွတ်တော်ကိုယ်စားလှယ်ဦးရှေမောင်ရဲ့လျှောက်လွှာပယ်ချခံရမှုအပေါ်လူမျိုးရေးခွဲခြားမှုအဖြစ်ပြီးပရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကရှုတ်ချလိုက်ပါတယ်။အပြည့်အစုံကတော့မနန္ဒာချန်ကဆက်ပြောပြမှာပါရှင်။
ဒါမဲ့နိုဝင်ဘာလ၈ရက်နေ့ကျရင်ကျင်းပတော့မယ့်ရွေးကောက်ပွဲတွေမှာပါဝင်ရှင်ပြိုင်မှုအတွက်အမည်စရင်တင်သွင်းခဲ့ကြသူတွေတဲကကိုယ်စားလှယ်တချို့ရဲ့လျှောက်လွှာတွေကိုနိုင်ငံသားဖြစ်မှုနဲ့ဆက်နွယ်ပြီးဒေသဆိုင်ရာကော်မရှင်ရုံးတွေကနေပယ်ချခဲ့တာဖြစ်ပါလေ။ဒီထက်မှလက်ရှိရခိုင်ပြည်နယ်ဘူးတီးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံထားရတဲ့ဦးရွှေမောင်လည်းပါဝင်ပြီးသူဟာမြန်မာနိုင်ငံသားမိဘနှစ်ဦးကမွေးဖွားသူမဟုတ်တာကြောင့်ရွေးကောက်ပွဲဥပဒေပုံမှာ10ခန်းငယ်အပိုင်ငါအရာရွေးချယ်ပိုင်ခွင့်မရှိဘူးလို့တိုင်ကြားခံခဲ့ရတာကြောင့်သူ့ရဲ့လျှောက်လွှာကိုမောင်းတော့ခရိုင်ရွေးကောက်ပွဲကော်မရှင်ကနေပယ်ချခဲ့တာဖြစ်တယ်လို့သိရပါတယ်။ဒီလိုပယ်ချလိုက်တာဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရေးခွဲခြားမှုအဖြစ်ဥရောပရောက်ရိုဟင်ဂျာများကောင်စီ ERC ကနေပြီးတော့ကန့်ကွက်ခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ ERC ဒုဥက္ကဋ္ဌဦးလာတင်က
ဒါဝှရှင်မောင်ကလက်ရှိပြည်သူ့လွတ်တော်အမတ်တယောက်နောက်ပြီးတော့ဝှရှင်မောင်ပညာသင်ထားတာလည်းရန်ကုန်စစ်မှုတက္ကသိုလ်ကနေဘွဲရထားတာဟုတ်အဲဒီရန်ကုန်စစ်မှုတက္ကသိုလ်ဆိုတာကနိုင်ငံသားမဟုတ်တဲ့လူတွေတက်ခွင့်မရှိတဲ့တက္ကသိုလ်အဲဒီကနေသူဘွဲရထားတာနောက်တော့လက်ရှိလည်းသူကဟိုမှာပြည်သူ့လွတ်တော်မှာအမတ်တယောက်သူမိသားစုဆိုရင်လည်းနိုင်ငံသားသူအဖေရဆိုရင်ဟိုရဲအရာရှိတယောက်သူအမေဆိုလည်းကြောက်တော့မှမွေးလာတယ်ဟိုဆိုသူအဖေအဖွားတွေကလည်းရခိုင်ပြည်မှာမွေးပြီးတော့ရခိုင်ပြည်မှာနေလာတဲ့လူတွေသူတို့ကနိုင်ငံသားဆစ်ဆစ်တွေပါဒီဥစ္စာလုံးဝတန်လျက်ရှိစရာမရှိပါဘူးအဲ့လိုလူပုံမှာသူတို့နိုင်ငံသားမဟုတ်ဘူးဆိုပြီးတော့ဒါတမင်သက်သက်ဟိုလူမျိုးခွဲခြားတဲ့သဘောမျိုးတက်ရောက်
ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေဝင်ရောက်ရှင်းပြိုင်ပြီးတော့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့တဲ့ဦးရွှေမောင်ကိုအခုတချိန်ရွေးကောက်ပွဲမှာတတိပုဂ္ဂလအဖြစ်ရှင်းပြိုင်မှာကိုဟန်တားရရောက်တယ်လို့လည်းလန်ဒန်အခြေစိုက်မြန်မာရိုဟင်ဂျာများအသင်း UK ရဲ့ဥက္ကဋ္ဌဖြစ်သူဦးထွန်းခင်တို့လို့လှုပ်ရှားသူတွေကမြင်ကြပါတယ
်ဦးရွှေမောင်အပါအဝင်တခြားကန်ဒီဒိတ်တွေပေါ့နော်အကုန်လုံးကသူတို့အဖေမင်းတွေက NRC လို့ခေါ်တဲ့အမျိုးသားမဲ့ပုံတင်ကက်ကသူတို့စီမှာရှိပြီးသားဖြစ်ပါတယ်။အဲ့ဒီ1950ကျော်60ဝန်းကျင်လောက်မှာဒီ INRC ကနိုင်ငံသားအဖြစ်သူတို့ပေးထားတဲ့အမျိုးသားမတ်ပုံတွေခက်ပြအနေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးမှာဂိုင်ထားတဲ့နိုင်ငံသားလက်မှတ်တခုရှိခဲ့ပါတယ်။အဲ့ဒါကိုအခုကသူတို့ကနိုင်ငံသားမဟုတ်ဘူးတားလူမျိုးရေးနဲ့ဘာသာရေးခွဲခြားမှုပုံစံရိုဟင်ဂျာတွေရဲ့နိုင်ငံရေးမှာပါဝင်ခွင့်ကိုသူတို့ကတခါတည်းကိုအပြစ်သက်ရှုံငိမ့်တဲ့ပုံစံမျိုးနဲ့လုပ်နေတယ်ဆိုတော့ကျွန်တော်တို့ပေါ်လွင်နေပါတယ်။
ဟုတ်ကဲ့ရှင်ဒါပေမဲ့အခုဒီဥပဒေအရဆိုရင် NLD ကကိုယ်စားလှယ်လောင်းတချို့ဆိုလဲဟိုလျှောက်လွှာပယ်ခံရတဲ့ထက်မှာပါတယ်ပေါ့နော်ဆိုတော့ဒါကရိုဟင်ဂျာကိုကြီးပြစ်မှတ်ထားတာရောဖြစ်နိုင်ပါမလားရှင
်ကျွန်တော်တို့ထင်တာထင်တဲ့လောက်ကဒါရိုဟင်ဂျာပါဝင်လူနည်းစုပေါ့နော်အထူးသဖြင့်ရိုဟင်ဂျာတွေအပေါ်ပုံပြီးဖြားရောက်တာပေါ့နော်ဥရှိမောင်အပါဝင်ကျော်မင်းဥဝဘူတာဟဲ့ဒီလူတွေအားလုံးကလွန်ခဲ့တဲ့2010 election မှာဥကြုံမင်းဆိုရင် 1990 election မှာလေ candidate အနေနဲ့ပါဝင်ခဲ့တယ်။ဒီနှုန်းကဘာတခုမှသူတို့မှဒီအခမ်းအနားမရှိသေးဘူး။အခုကရိုဟင်ဂျာတွေကိုသူတို့ကနိုင်ငံသားတွေအနေနဲ့သူတို့လှုပ်ဖို့စနစ်တကျရွေ့ရထားတဲ့အထွက်ပေးရခြင်းဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။ဒီသတင်းပတ်ထမ်းမှာပဲလျှောက်လွှာပယ်ချခံရသူတွေထဲမှာတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမန္တလေးတိုင်းဒေသကြီးချမ်းရည်သာဆန်မြို့နယ်အမှတ်1မဲဆန္ဒနယ်ကတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်နဲ့ရခိုင်ပြည်နယ်မောင်းနှောခရိုင်ကနေတတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်းပြိုင်မယ်။ရခိုင်ပြည်နယ်မျိုးသားလွတ်တော်မဲဆန္ဒနယ်အမှတ်6ကအမျိုးသမီးကိုယ်စားလှယ်ဒေါ်ခင်ခင်လွင်တို့လည်းပါဝင်ကြပါတယ်။ဦးရွှေမောင်ပါဝင်သူတို့အားလုံးကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်ယူခံဝင်သွားမယ်လို့သိရပါတယ်။